Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည်စုံတဲ့ညနေခင်းဖြစ်ပါစေရှင်။ Washington DC မြို့တော် View American တန်ကနေ2016ခုနှစ်ဇန်နဝါရီလ4ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီနေ့ညနေအတွက်စီစဉ်မှုကတော့ကျွန်မခင်ဗျူထွေးပါရှင်
။မင်္ဂလာခင်ဗျာကျွန်တော်ကတော့အောင်ပါဒီညနေခင်းသတင်းတွေကိုမဲ့အေးတန်နာကျော်နဲ့အတူညညာပြေးသွားမှာပါ။နိုင်ငံကြားတန်တမာဆက်ဆံရေးကို sorry Arabia နိုင်ငံဘက်ကဖြတ်တောက်လိုက်တာကြောင့်ဒီလောက်ရဲ့အပေါ်ဝေဖန်လိုက်တယ်လို့ဒေတာရင်းတင်းမာမှုတွေတိုးလာစေတယ်လို့အီရန်ကဒီကနေ့မှပြောဆိုလိုက်တာ290အတွင်းပထမဆုံးအနေနဲ့နိုင်ငံကူးလက်မှတ်ပြသပြီးမှသာဒိမတ်ဘက်ကနေဆွီဒင်ဘက်ကိုဝင်ရောက်နိုင်တော့မှာဒီလိုထိတ်တန့်ရောက်တဲ့တင်းကိုတင်ပြပေးတော့ဖို့ရှိပါတယ်မခင်ဗျာ
ဟုတ်ကဲ့ပါဒီကနေ့ကြားရောက်တဲ့မြန်မာနိုင်ငံရဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာမြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါံဆန်းစုကြည်ကဘာကိုအထူးကအလေးပေးပြောဆိုသွားပါလဲ
နောက်တက်လာမဲ့အစိုးရရဲ့ပထမအဦးဆုံးတာဝန်တစ်ခုကတော့ငင်းကြိုင်းရေးတည်ဆောက်ဖို့ပဲဖြစ်တယ်။တကယ့်ထိရောက်တဲ့ငင်းကြိုင်းရေးညီလာခံတစ်ခုကြီးကျင်းပပြီးတော့ကျွန်တော်တို့အခုလက်မှတ်ထိုး
ငင်းကြိုင်းရေးကိစ္စအပါအဝင်အစိုးရတဲ့အနေနဲ့ဘာတွေလှုပ်ဆောင်သွားဖို့ရှိနေတယ်လဲစရာတွေကိုပြောကြားခဲ့တဲ့ဒေါက်ဆာစုကြည်ရဲ့လွတ်လပ်ရေးနေ့မိကွန်းကောက်နှုတ်ချက်တချို့ကိုမကြားခင်ကြားရပါမယ်။ကာဒီဒေါ့ထွန်းမှာပဲမြန်မာစစ်တပ်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တချို့ချာမှာတိုက်ပွဲတွေကတော့ဆက်လက်ဖြစ်ပွားနေတယ်ဆိုရနဲ့အိန္ဒိယမြန်မာနယ်စပ်အနီးလှုပ်ခဲ့တဲ့ငလျင်နဲ့မြန်မာနိုင်ငံပတ်ချမ်းမှာရောဘလို့ရိုက်ခတ်မှုတွေရှိနေလဲဆိုရတွေကိုကြားဖို့ရှိပါတယ်အခုကတော့အရင်ဆုံးနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့မတ်အေးတနာကျော်တို့ကကြီးညာပေးပါမယ်ရှင
်နိုင်ငံသားတန်တမာဆက်ဆံရေးကို sorry Arabia နိုင်ငံဘက်ကဖြတ်တောက်လိုက်တာကြောင့်ဒီလောက်ရဲ့ပေါ်ဝေဖန်လိုက်တယ်လို့ဒေတာရင်းတင်းမာမှုတွေတိုးလာစေတယ်ဆိုပြီးအီရန်ကဒီကနေ့မှပြောဆိုလိုက်ပါတယ် sorry နိုင်ငံတွေမှာရှိနေကြတဲ့အီရန်တန်တမာတွေပြန်လာနိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့နိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရဟူစိန်ဂျဘာအာဇရီကဒီကနေ့မနက်မှပြောပါတယ်အီရန်နိုင်ငံဘက်က sorry တန်တမန်အားလုံးကိုလည်း48နာရီအတွင်းနိုင်ငံတွင်းကထွက်ခွာသွားဖို့ sorry နိုင်ငံသားရဲ့ဝန်ကြီး Adele Aljubia ကမနေ့ကတနင်္ဂနွေနေ့နှောင်းမဲမှာကြေညာထားပါတယ်။အထင်ကရရှိတဲ့ဘာသာရေးကောင်းဆောင်တယောက်ကိုကွန်မြူနီလိုက်တာနဲ့ပတ်သက်ပြီးဒီပေါ်ဆန့်ကျင်ဆန္ဒပြတဲ့အနေနဲ့အီရန်နိုင်ငံက sorry တန်ယုံကိုဆန္ဒပြသူတွေဝင်ရောက်ဖျက်ဆီးပြီးတဲ့တရက်မှာပဲအခုလိုအခြေအနေတွေတင်းမာလာနေတာဖြစ်ပါတယ်။ဆိုနေမွတ်စလင်တွေကြီးစိုးတဲ့ sorry ရဲ့လုံခြုံရေးဒါမှမဟုတ်ဒေတာရင်းလုံခြုံရေးနဲ့ပတ်သက်လို့ Shiite မွတ်စလင်တွေကြီးစိုးတဲ့အီရန်နိုင်ငံဘက်က short တွက်တာမျိုးကိုလက်ခံမှာမဟုတ်ဘူးလို့ sorry နိုင်ငံသားရဲ့ဝန်ကြီးဂျူဘေးယားကပြောပါရယ် sorry တော်ဝင်မိသားစုကိုဝေဖန်တဲ့ဘာသာရေးကောင်းဆောင်နှမားကိုကွန်မြူလိုက်တဲ့ဒီကြီးမားတဲ့အမားကနေရှောင်လွှဲလို့ရမှာမဟုတ်ဘူးလို့အီရန်ဒုနိုင်ငံသားရဲ့ဝန်ကြီးဟူစိန်အမားအဗ်ဒူဟာဟင်းကပြောပါရယ်ဒါအပြင်တခြားလူ46ယောက်ကိုလည်းကွန်မြူနီလိုက်တာကြောင့်နိုင်ငံတကာကအင်အားသိမ်းခဲ့ကြသလို sorry တော်ဝင်မိသားစုအပေါ်မလိုလားအဲ့တဲ့အကျိုးဆက်တွေဖြစ်လာနိုင်တယ်ဆိုပြီးတော့လည်းသတိပေးချက်တွေထွက်ပေါ်လာပါရယ်ခိုင်မာတဲ့ခြေလှမ်းတွေနဲ့တင်းမာမှုတွေရော့သွားအောင်လှုံ့ဆော်ကြဖို့နိုင်ငံခေါင်းဆောင်တွေကိုဆက်ပြီးတိုက်တွန်းသွားမယ်လို့တော့အမေရိကန်နိုင်ငံသားဌာနကကြေညာချက်တစ်ခုမှပေါ်ပြထားပါရယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမာဇာအီရှာရစ်မြို့ကအိန္ဒိယကောင်စီဝင်ရုံးသားကအဆအုံမှာစခန်းချနေတဲ့တနတ်သမားတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကြားမှာဒီကနေ့လဲဆက်ပြီးတော့တိုက်ပွဲဖြစ်နေသေးပဲလို့တာဝန်ရှိသူတွေကပြောပါတယ်။ဘယ်သူတွေမှမသိရတဲ့စစ်သွေးကြွားတွေဟာအိန္ဒိယကောင်စီဝင်ရုံးကိုဝင်စီးဖို့တနင်္ဂနွေနေ့ကလှုပ်ဆောင်ခဲ့ပြီးတော့ပတ်ဝန်းကျင်တစ်ခုလုံးတနတ်တန်တွေ RPG လောင်ချာနဲ့ပြစ်ခတ်တန်တွေစုညံနေကြတာပါ။ကောင်စီဝင်ရုံးရဲ့မျက်နှာချင်းဆိုင်လမ်းတစ်ဖက်ချမ်းကနေတနက်သမားတွေလှမ်းပြပစ်ခတ်လို့လုံခြုံရေးတပ်ဖွဲ့တွေနဲ့အပြန်အလှန်တိုက်ပွဲဖြစ်တာလို့မြို့အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူကဆိုပါတယ်။ပစ်ခတ်မှုတွေကြောင့်အရက်သားအ ਨੇ စုံတအူတန်ရာရသွားပါတယ်။တိုက်ခိုက်မှုကိုလှုံ့ဆော်သူကချက်ချင်းဝန်ခံပြောလာတာမျိုးမရှိသေးပါဘူးရှင့်။
ဒိမတ်နိုင်ငံတည်းကနေဆွီဒင်နိုင်ငံဘက်ကိုဝင်ရောက်တဲ့သူတွေအနေနဲ့ဒီကနေ့ကစတင်ပြီးတော့ကိုယ့်ရဲ့ဓာတ်ပုံပါတဲ့အထောက်အထားဒါမှမဟုတ်နိုင်ငံကူးလက်မှတ်ပါတော့မှဝင်ရောက်နိုင်တော့မှဖြစ်ပါတယ်။လူမှုဖူလုံရေးစနစ်ကောင်းမွန်တဲ့ဆွီဒင်နိုင်ငံထဲကိုတရားမဝင်နိုင်ငံရွှေ့ပြောင်းလာသူတွေအလုံးအင်းနဲ့ဝင်ရောက်နေတာကိုတားဆီးနိုင်ဖို့အခုလိုကြိုးစားတာလည်းဖြစ်ပါတယ်။အင်းဂျင်ဒိမတ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူ 18,000 ကျော်ခလုံးခွင့်ပေးခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့နှစ်အတွင်းမှာတရားမဝင်ဝင်ရောက်တဲ့ရွှေ့ပြောင်းလာသူ 36,000 ကိုဆွီဒင်နိုင်ငံကလက်ခံပြီးတဲ့နောက်မှာအစစ်အစေးမရှိနိုင်ငံထဲဝင်ရောက်ခွင့်ပေးနေတာကိုရပ်ဆဲဖို့အခုလိုဆောင်ရွက်တာဖြစ်ပါတယ်။ဆွီဒင်နိုင်ငံမှာဘဝသစ်စတင်ဖို့ရွှေ့ပြောင်းအခြေချနေထိုင်တဲ့သူတွေအ धिक ဝင်ရောက်လာလေရှိတဲ့ Orisandra Diamond နိုင်ငံဘက်ချမ်းမှာနေဆက်ဖြတ်ကျော်ဖို့အချိန်ကြာကြာဆောင်ရွက်နိုင်တယ်လို့ခီးသွားတဲ့အတွက်သတိပေးချက်ထုတ်ပြန်ထားပါတယ်။ စီးရီးယားနိုင်ငံအနေနဲ့ဒိမတ်နိုင်ငံကြားခီးသွားတဲ့အနေနဲ့နိုင်ငံကူးလက်မှတ်ကိုပြသပြီးမှနိုင်ငံဖြတ်ကျော်ခွင့်ပြန်လည်သတ်မှတ်လိုက်တာဟာနှစ်နိုင်ငံကြားနေ့စဉ်ဖြတ်တန်းသွားနေသူထောင်ပေါင်းများစွာအပေါ်တည်ရောက်မှုရှိမှာဖြစ်ပြီးအခုစီးမင်းသက်ဟာနှစ်ပေါင်း90အတွင်းပထမဆုံးအကြိမ်လေးဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာလက်နက်ကင်ဆောင်ခွင့်ထိန်းချုပ်မှုနဲ့ပတ်သက်တဲ့ပြဋ္ဌာန်းချက်တွေကိုသမ္မတရဲ့လုပ်ပိုင်ခွင့်နဲ့တင်ကြပ်ဖို့အတွက်သမ္မတဘရက်အိုဘားမားကြေညာချက်ထုတ်ပြန်မယ်လို့ခန့်မှန်းထားချိန်မှာပဲသမ္မတအိုဘားမားကတော့တရားဥပဒေစိုးမိုးရေးထိတ်တန့်ရရှိရင်းနဲ့ဒီကနေ့တွေ့ဆုံမှုရှိတာပါမစ္စတာအိုဘားမားဟာရှေ့နေကျုံလော်ရီဂျယ်လင့် FBI ညွှန်ကြားရေးမှူးဂျိမ်းစ်ကော်မီနဲ့အတူတခြားအရာရှိတွေနဲ့အင်ဗျူရိုမှာတွေ့ဆုံပြီးတော့တန်တဲ့နဲ့ကြံဖတ်မှုတွေကိုထိန်းချုပ်နိုင်ဖို့သူ့အနေနဲ့ဘာတွေလုပ်ဖို့လိုမလဲဆိုတာဆွေးနွေးကြဖို့ရှိပါတယ်အမေရိကန်ပြည်အောင်စုတဝန်းလုံးမှာတနက်ပြစ်ခတ်မှုကြောင့်သေဆုံးခဲ့ရသူတွေရဲ့မိသားစုဝင်တွေဟာအောက်မေ့ဝယ်နေတွေကိုနေစဉ်လိုလိုလုံနေကြရပြီးတော့ဒီလိုထပ်မဖြစ်အောင်လို့လွှတ်တော်မတ်တွေကဘာမှမလုပ်သေးဘူးလို့မစ္စတာအိုဘားမားကပြောသွားပါတယ်။တမရော့ရဲ့လုံပိုင်ခွင့်နဲ့ဆိုရင်တနက်ပိုင်ဆိုင်မှုနဲ့ပတ်သက်လို့ကန့်သက်ချက်တွေထားမှာကိုပြင်းပြင်းထန်ထန်ဆန့်ကျင်တဲ့ Republican တွေကြီးစိုးတဲ့လွှတ်တော်ရဲ့ထောက်ခံမှုမလိုပါဘူး။ဒါမဲ့လေမစ္စတာအိုဘားမားလုံးမဲ့ဘယ်ကိစ္စမျိုးမဆိုဥရေကြောင်းညာအစိန်ခုံမှုတွေရင်ဆိုင်ရမယ့်ပုံရှိပါတယ်။အမေရိကန်ပြည်အောင်စုတဝမ်းမှာအခုနှစ်ပိုင်းတွေအတွင်းတနက်ကန်အကြမ်းဖက်မှုတွေတော်တော်များများဖြစ်ပွားပြီးတဲ့နောက်မှာတော့တနက်ကန်ဆောင်မှုဥရေပေါ်မှာမစ္စတာအိုဘားမားအာရုံစိုက်လာတာလည်းဖြစ်ပါတယ်။ဒီထဲမှာပြီးခဲ့တဲ့လအတွင်းကကယ်လီဖိုးနီးယားပြည်နယ်ဆန်ဘာနာဒီနိုမြို့ကတိုက်ခိုက်မှုကြောင့်လူ14ယောက်သေဆုံးခဲ့ရတဲ့ပြစ်ခတ်မှုလည်းပါဝင်ပါတယ်။တနက်ထိန်းချုပ်မှုနဲ့ပတ်သက်ပြီးတော့ဆွေးနွေးမှုတွေကိုကြာတာပြင်းနေမှာ CNN သတင်းဌာနနဲ့မစ္စတာအိုဘားမားပြောဆိုဆွေးနွေးဖို့ရှိပါတယ်ရှင
် VOA American အသံညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
နယ်လာနေညနေခင်းသတင်းတွေကို VOE ကနေဆက်လက်တင်ပြနေပါရယ်68ချိန်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ခန်းနာတွေကိုမြန်မာနိုင်ငံတဝမ်းမှာဒီကနေ့ကျင်းပနေပါရယ်မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအမြန်ဆုံးတည်ဆောက်နိုင်ဖို့ကြိုးစားရမယ်လို့ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်အောင်ဆန်းစုကြည်က NLD ပါတီဌာနချုပ်မှာကျင်းပတဲ့လွတ်လပ်ရေးအခမ်းအနားမှာပြောကြားသွားခဲ့ပါရယ်ကိုနိုင်ငံရဲ့ကံကြမ္မာအတွက်တာဝန်ယူရမယ့်တာဝန်ဟာမြန်မာပြည်သူတွေအားလုံးမှာရှိတယ်ဆိုတာကိုလည်းဒေါ်ဆန်းစုကြည်ကပြောကြားသွားပါတယ်။ပြည်ထောင်စုကြီးညဉ့်ဉန်သားရတိုးတက်ဖို့အတွက်ပြည်သူတိုင်းမှာတာဝန်ရှိတယ်ဆိုတဲ့စိတ်ဓာတ်နဲ့လှုပ်ဖို့လိုအပ်တယ်။လွတ်လပ်ရေးအရသာခံစားခြင်းတာဝန်ယူဖို့လိုအပ်တယ်လို့ NLD ပါတီဌာနချုပ်မှကျင်းပတဲ့လွတ်လပ်ရေးနေ့ခမ်းနားမှာဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောကြားသွားခဲ့တာဖြစ်ပါတယ်။ British Colony လက်အောက်ကနေလွတ်မြောက်ခဲ့တဲ့လွတ်လပ်ရေးနေ့အထိမ်းအမှတ်အလန်တင်ခမ်းနားတွေကိုဒီနေ့မနေ့အစောပိုင်းကနေပြည်တော်နဲ့ရန်ကုန်မြို့တွေမှာကျင်းပခဲ့ကြပါတယ်။ရန်ကုန်မြို့အပါအဝင်မြို့တချို့ရဲ့ရပ်ကွက်တွေမှာလွတ်လပ်ရေးနေ့ကြပြရွတ်ပြိုင်ပွဲတွေစာစီစာကုန်းရေးသားပြိုင်ပွဲတွေအပြေးပြိုင်ပွဲချောတိုင်တက်ပွဲကလေးတွေမုတ်စားပြိုင်ပွဲစတဲ့ပျော်ပွဲရှင်ပွဲတွေကိုဒီကနေ့ကျင်းပကြပါရခင်ဗျာ
အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်နာမှာပြည်အား 6.9 ရှိတဲ့ငရင်တစ်ခုလှုပ်သွားခဲ့လို့လူ6ဦးမကသေဆုံးပြီးအများပြားလဲဒဏ်ရာရသွားပါတယ်ငရင်ကြောင်အဆောက်အုံတော်တော်များများထိခိုက်မှုရှိခဲ့တာပါ။အာတန်ပြည်နယ်ဂူဝါဟတီမြို့မှာငရင်လှုပ်ပြီးတော့အိမ်တွေတုံးစောက်ရီစင်မော်ကပြုတ်ကျကုန်တော့လူတွေလက်မပေါ်ဆင်းပြေးကြပါရယ်။ငရင်ကအန်ဖာမြို့အရှိမြောက်မိုင်20အဝေးမြေအောက်အနက်34မိုင်ကိုဗဟိုပြုတ်ပြီးတော့လှုပ်တာပါ။ဒီငရင်လှုပ်တဲ့နေရာရဲ့အနောက်တောင်ဘက်မိုင်400နီးပါးကအနောက်ဘန်ကောက်ပြည်နယ်ကိုလ်ကတာမြို့ကနေခန်းစားသိရှိခဲ့ရတဲ့ပြင်တောင်ဘက်ပိုင်းမိုင်900ကျော်ဝေးတဲ့ရန်ကုန်မြို့ကနေလည်းဒီငရင်ကိုခန်းစားခဲ့ရပါတယ်။ငရင်ဗဟိုပြုလှုပ်တဲ့နေရာဟာနည်းနည်းခေါင်းတဲ့ဒေသဖြစ်ပြီးတော့တယ်လီဖုန်းဆက်သွယ်ရေးတိတ်မကောင်းလို့မြို့ငယ်ရွာငယ်တွေကအခြေအနေကိုချက်ချင်းမသိရသေးပါဘူး။တဘာဝဘေးရဲ့နေရာနောက်ပိုင်းကယ်ဆယ်ရေးတပ်ဖွဲ့ဝင်60ကျော်ကိုတော့ဝေးတဲ့နေရာတွေကိုတောတိခိုင်းထားတယ်လို့ရဲကပြောပါတယ်ရှင
်။ရှဟိုင်းနဲ့ရှန်ဇန်မြို့တွေကအစုရှယ်ယာဈေးကွက်တွေကိုဒီကနေ့ပိတ်လိုက်ရပါတယ်။တရုတ်အစုဈေးကွက်တွေမှာဈေးမတည်မငြိမ်ဖြစ်တာကိုကာကွယ်နိုင်ဖို့စနစ်သစ်ကိုစတင်ကျင့်သုံးတဲ့ဒီကနေ့မှာပဲအစုရှယ်ယာဈေး9ရာခိုင်နှုန်းအထိထိုးချသွားတဲ့အတွက်အယောင်းဝယ်တွေကိုရှင်းဆိုင်လိုက်တာပါ။ကမ္ဘာစီးပွားရေးဒုတိယအင်အားအကြီးဆုံးဖြစ်တဲ့တရုတ်နိုင်ငံရဲ့ကုန်ထုတ်လုံမှုတိတိတသာကျဆင်းသွားတဲ့ကိန်းဂဏန်းတွေနဲ့အရှိအလေပိုင်းမှာမတိမငြိမ်ဖြစ်နေတာတွေကြောင့်အခုလိုတရုတ်ကအစုရှယ်ယာဈေးတွေထိုးချသွားခဲ့တာပါဂျပန်နစ်ကေးလဲ300ရာခိုင်နှုန်းအထိကျဆင်းပြီးဟောင်ကောင်ဟန်ဆန်လဲ 1.5 ရာခိုင်နှုန်းအထိကျဆင်းသွားတယ်လို့ဥရောပငွေကြေးဈေးကွက်လဲဒီကနေ့စဖွင့်ချိန်ကတည်းကဈေးကျဆင်းနေတာပါ ကမ္ဘာအရှေ့အလယ်ပိုင်းဒေသကပြည်ပခတွေဆော်ရီအာရေဗီယာနဲ့အီရန်ကြားတည်မှမှုတွေရှိလာတာကြောင့်ဒီကနေ့မှာတော့ရေနံစည်းတက်လာပါတယ်ခင်ဗျာ
။မက္ကဆီကိုနိုင်ငံမှာမျိုးတော်ဝင်တူတန်အားဝင်ထမ်းဆောင်မှုတောက်ကြနေမှာကျန်းသစ္စာချိန်ဆိုပြီးတော့24နာရီမပြည့်ခင်မှာပဲစနေနေ့ကတက်ခံလိုက်ရပါတယ်။လွတ်တော်အမတ်ဟောင်းဂျစ်ဇယ်မိုတာဟာတနက်သမားတွေလက်ချက်နဲ့တမက်စကိုမျိုးကနေအိမ်မှာတိတ်ဆုံသွားတာဖြစ်ပါတယ်။အသက်မပြည့်သေးသူတဦးပါဝင်တန်တရားရှိတဲ့လူသုံးကိုဖမ်းထားပါတယ်။နောက်နှစ်ဦးကတော့ရဲနဲ့အပြန်အလှန်ပြစ်ခတ်ကြရမှာတိတ်ဆုံသွားတာပါ။မျိုးတော်ဝင်မစ်စ်မွန်တာကိုတတ်ဖို့အတွက်တနက်သမားတွေကိုဒေါ်လာ2,900ပေးခဲ့ပြီးတော့တက်ခိုင်းတဲ့သူတွေကတော့ The Red Terror မွေးရကိုင်းဖြစ်တယ်လို့ LA Times သတင်းစာမှာဖော်ပြထားပါတယ်။တက်ခံရတဲ့သူမစ်စ်မွန်တာဟာစိတ်သက်ခိုင်မာပြီးတော့ရဲစွမ်းတက်တီရှိသူဖြစ်တဲ့သူမျိုးတော်ဝင်ဖြစ်တာဝန်ယူတော့ဒူးစရိုက်မှုနိုင်ငံရေးကိုဦးစားပေးပြီးတော့တည်တည်လှုပ်ဆောင်မယ်လို့ကြေညာခဲ့တယ်ဆိုပြီးတော့သူ့ရဲ့လက်ဝဲဝါဒီဒီမိုကရက်တစ်ဒေါ်လန်ရေးပါတီကြေညာချက်မှာပြောထားပါတယ်။အခုမစ်စ်မွန်တာအသက်ခံရမှုဟာမျိုးတော်ဝင်နေအနေနဲ့ဒူးစရိုက်ခိုင်းနေနဲ့မပူပေါင်းဆိုရင်ဘာဖြစ်မလဲဆိုတာကြည့်ထားဆိုတာမျိုးသတိပေးလိုက်တာပဲလို့ဖုံးတော်ကြီးရာမိုကတ်စထရိုကပြောပါရီ2006ခုနှစ်ထဲရဆိုရင်အခုထိအများအားဖြင့်ဒူးစရိုက်ကိုင်းတွေရဲ့လက်ချက်နဲ့အစိုးရဝန်ထမ်း1,000ကျော်တည်ဆုံးခဲ့ရပြီလို့ဒေသနရအာနာပိုင်အဖွဲ့ကပြောပါရီတမစ်ကိုမြို့ဟာမက္ဆီကိုမြို့တွေရဲ့တောင်ပိုင်းမိုင်60အကွာလောက်မှာရှိပြီးတော့ပြင်းထန်မှုတွေငွေညှစ်မှုတွေဖြစ်ခဲ့တဲ့ကွာနာဗာကာမြို့နဲ့ဘေးကျင်းကပ်တည်ရှိတာဖြစ်ပါရဲ့ရှင
်နောက်ဆုံးရမြန်မာနိုင်ငံကသတင်းတွေကိုကိုအောင်နဲ့မအီသနာကျော်တို့ကြီးညာပေးခဲ့တာပါသတင်းဆောင်မတွေနဲ့ဆက်သွယ်မိမျက်ချက်တွေကိုတက်လက်တင်ပြပေးပါမယ်အရင်ဆုံးကတော့ဒီကနေ့ကြားရောက်တဲ့မြန်မာလွတ်လပ်ရေးနေ့အထိမ်းအမှတ်အခမ်းအနားမှာဒေါ်ဆန်းစုကြည်ပါရီအလေးပေးပြောခဲ့တယ်လို့ဆိုရကြည့်အောင်ပါရှင်ရွေးကောက်ပွဲမှာတခင်းတဲ့အနိုင်ရခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီအနေနဲ့အစိုးရကိုဦးဆောင်တဲ့အခါပြည်တွင်းငြိမ်းချမ်းရေးကိုဦးစားပေးဆောင်ရွက်မှာဖြစ်တဲ့အကြောင်းပါတီဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောကြားလိုက်ပါတယ်ငြိမ်းချမ်းရေးကိစ္စအပါအဝင်အစိုးရတဲ့အနေနဲ့ဆောင်ရွက်မဲ့ကိစ္စတွေကိုပါထည့်သွင်းပြောကြားသွားတဲ့68ကြိမ်မြောက်မြန်မာလွတ်လပ်ရေးနေ့အခမ်းအနားကြောင်းကိုတော့ကိုရိုက်သွားရောက်သတင်းယူထားတဲ့ VOA သတင်းတောက်မမမြင့်ခိုင်ကတင်ပြပေးပါမယ်ရှင
်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့တက်လာတဲ့အခါလှုပ်ဆောင်ရမယ့်ပထမဦးဆုံးတာဝန်ဟာငင်းကြီးတိဆောက်ဖို့ဖြစ်ပြီးတကယ်ထိရောက်တဲ့ငင်းကြီးညီလာခံတစ်ခုကျင်းပသွားမှာဖြစ်တယ်လို့ရန်ကုန်မြို့ NLD ရုံးချုပ်မှာကျင်းပတဲ့ဒီကနေ့ကြာရောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကပြောဆိုလိုက်ပါတယ
်။နောက်တက်လာမယ့်အစိုးရရဲ့ပထမဦးဆုံးတာဝန်တစ်ခုကတော့ငင်းကြီးတိဆောက်ဖို့ပဲဖြစ်တယ်။တကယ်ထိရောက်တဲ့ငင်းကြီးညီလာခံတစ်ခုကြီးကျင်းပပြီးတော့ကျမတို့အခုလက်မှတ်ထိုးထားတဲ့ပြစ်ခတ်တဲ့အပြစ်ခတ်ခတ်ရစဲရစာချုပ်ကိုပို့ပို့ပြီးတော့အားလုံးပါဝင်လာနိုင်အောင်လို့ကျမတို့လုပ်ရမယ်ကျမတို့ရဲ့အစိုးရဟာမျိုးသားရင်ကြားစေရေးဆိုတဲ့ဘူကိုအခြေခံတဲ့အစိုးရဖြစ်ရပါစေမယ်ဆိုတာဒီတိုင်းပဲဖြစ်ရပါစေမယ်ဆိုတာလည်းကျမအခုဒီကနေထပ်မှပြီးတော့ပြောချင်ပါတယ
်ပြည်သူတွေအနေနဲ့အပြောင်းလဲကိုမစိုးရိမ်ကြဖို့နဲ့အားလုံးအတွက်အကျိုးဖြစ်စေမယ့်အပြောင်းလဲမျိုးဖြစ်ဖို့ကြိုးပမ်းသွားမှာဖြစ်တယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ဆန်းစုကြည်ကအခုလိုပြောဆိုလိုက်ပါတယ
်အခုအပြောင်းလဲကြောင်းမလို့အစိုးရနဲ့ကျမတို့ရဲ့နိုင်ငံသူနိုင်ငံသားအားလုံးကိုကျမအနေနဲ့စကားပြစီမစိုးရိမ်ပါနဲ့ကျမတို့ဟာဒီအပြောင်းလဲဟာအားလုံးအတွက်အကျိုးဖြစ်စေမယ့်အပြောင်းလဲဖြစ်အောင်လို့ကျမတို့အစကုံကြိုးစားမှာပ
ါစစ်မှန်တဲ့လွတ်လပ်ရေးရဲ့အရာတော်ကိုခံစားခြင်းရင်ကိုယ်တိုင်းပြည်ရဲ့ကံကြမ္မာအတွက်နိုင်ငံသားတဦးချင်းတောင်းဝီယူတတ်ဖို့လိုတယ်လို့ဒေါ်ဆန်းစုကြည်ကလွတ်လပ်ရေးနေ့မိန့်ခွန်းမှာထည့်သွင်းပြောဆိုလိုက်ပါတယ်။ရန်ကုန်မြို့အနောက်ရွှေကုန်တိုင်းလမ်းမှာရှိတဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ်ရုံးချုပ်မှာကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့ခမ်းနားကိုဒေါ်ဆန်းစုကြည်အပါအဝင် NLD ပါတီဗဟိုလုံးမှုဆောင်တွေအခြားနိုင်ငံရေးပါတီကကိုယ်စားလှယ်တွေနဲ့နိုင်ငံခြားတန်ရုံးတွေကတန်အမတ်တွေလည်းပါဝင်တက်ရောက်ခဲ့ကြပါတယ်။စစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအားလုံးဝိုင်းဝန်းကြိုးပမ်းကြဖို့လဲဒေါ်ဆန်းစုကြည်ကတိုက်တွန်းလာပြီးဒီမိုကရေစီလှုပ်ထုံးလုံနည်းတွေအတိုင်းအားလုံးအတူတကွလက်တွဲလှုပ်ဆောင်မယ်ဆိုရင်နောင်လာမယ့်လွတ်လပ်ရေးနေ့တွေမှာတိုင်းပြည်ရဲ့အခြေအနေပုံပြီးကောင်းမွန်လာမယ်ဆိုတာယုံကြည်တယ်လို့ဆိုပါတယ်
။ဘာလို့လဲလဲဟာဘာလို့ပေါ့ညံ့တာ။အခုအနေစာပြီးကျမတို့အားလုံးမှာကိုယ်နိုင်ငံရဲ့ကံစီမှာအတွက်ကိုတောင်းပြီးသွားမယ်အချိန်နောက်ပြီးဆိုတာကိုသဘောပေါက်ကြည့်ပါ။များမှတောင်းရင်ရှိတယ်၊များမှတောင်းရင်ရှိတယ်ဆိုတဲ့စိတ်နဲ့ကျမတို့ဆက်ပြီးသွားလို့ဖြစ်ပါဘူး။လူတိုင်းလူတိုင်းဟာကိုယ်မှလည်းတာဝန်ရှိတယ်ကိုယ်နဲ့နိုင်တာဒီပြည်တော်စုကြီးတိုးတက်ဖို့အတွက်သာယာဖို့အတွက်ညီတိုင်းဖို့အတွက်ညီညွတ်ဖို့အတွက်ကိုယ်မှတာဝန်ရှိရဲဆိုတဲ့စိတ်ဓာတ်နဲ့ဆက်ပြီးတော့လုပ်ရပါလိမ့်မယ်။တာဝန်မယူခြင်းလို့ရှိရင်လူတိုင်းရဲ့အရသာကိုခံစားရတော့လူတိုင်းရဲ့အရသာတော့ခံစားခြင်းနဲ့တာဝန်တော့မယူဘူးဆိုတာဖြစ်နိုင်တဲ့ကိစ္စပါ
မျိုးသားဒီမိုကရေစီဖွဲ့ချုပ်ကဦးစီးကျင်းပတဲ့68နှစ်မြောက်လွတ်လပ်ရေးနေ့အခမ်းအနားမှာတော့တိုင်းနာပါတီအချို့ကတဝန်လွှာပေးပို့ခဲ့တာရှိပေမဲ့လည်းထင်ရှားတဲ့တိုင်းနာပါတီခေါင်းဆောင်တွေတက်ရောက်တာမတွေ့ခဲ့ရပါဘူးမြန်မာနိုင်ငံပြည်ထောင်စုကိုလိုနီလက်အောက်ကလွတ်မြောက်တဲ့68နှစ်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ဖြစ်ဒီကနေ့မနက်4:20မိနစ်အချိန်ကနေပြည်တော်မှာရှိတဲ့မြို့တော်ခမ်းမရှိနေရန်ကုန်မြို့ရွှေဘုံဖျားအနီးမှာရှိတဲ့ပြည်သူရင်ပြင်တို့မှာအလံတင်ပွဲအခမ်းအနားတွေကိုလည်းကျင်းပခဲ့ပါတယ်ရှင်
68ချိန်မြောက်လွတ်လပ်ရေးနေ့အခမ်းအနားအကြောင်းမမြင့်မြင့်ခိုင်ကစူးစီးတင်ပြပေးခဲ့တာပါဒေါ်ဆန်းစုကြည်ကညဉ့်ညဉ့်အတွက်အလေးပေးပြောဆိုနေတဲ့တစ်ချိန်တည်းမှာဒီတိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့မြန်မာစစ်တပ်အကြားတိုက်ပွဲတွေမငြင်းသေးတဲ့အကြောင်းကိုလည်းဆက်ပါဦးမယ်ရခိုင်ပြည်နယ်အတွင်းကြောက်တော်မြို့နယ်ဘက်မှာမြန်မာတပ်မတော်နဲ့ရခိုင်တပ်မတော်တို့အကြားတိုက်ပွဲတွေပြင်းပြထန်ထန်ဖြစ်ပွားနေစေဖြစ်တယ်လို့ရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့နှမ်ခမ်းမြို့နယ်အတွင်းမှာလည်းတအောင်းပလောင် TNL တပ်ဖွဲ့တွေနဲ့တိုက်ပွဲတွေဖြစ်ပွားနေပါတယ်ပြည်သူ့ညီညွတ်ရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ကနေဇန်နဝါရီလ12ရက်နေ့မှာပြည်သူ့ညီညွတ်ရေးညီလာခံကျင်းပဖို့ကြိုးပမ်းနေစေကာလမှာပဲအခုလိုတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေတာပါဒီကြောင့် VOE ထိုင်းခြေဆိုင်တဲ့နာကိုနိုင်ကိုအင်ကဆက်သွယ်မိများတင်ပြထားပါရရှင
်ဟုတ်ကဲ့ပါမြန်မာအစိုးရကနေ NCA အပြည့်ရစာချုပ်လက်မှတ်ရေးသူဖို့လက်မှတ်ခံသေးတဲ့ရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့ဟာရခိုင်ပြည်နယ်ကြောက်တော်မြို့မှာမနေ့ကနေဒီကနေ့အထိတိုက်ပွဲဖြစ်ပွားနေစေလို့ရခိုင်တပ်မတော်ပြန်ကြားရေးဌာနအရာရှိသူကအခုလိုပြောပါတယ်
တိုက်ပွဲဖြစ်ပေါ်တော့မနေ့ကဒီနေ့ရောဖြစ်တယ်ခင်ဗျာ။ဟိုကရန်ချောင်းတဝိုက်ပေါ်မြန်မာစစ်တပ်ကတော့ဟိုကအနေကြီးနေတော့အများကြီးဖြစ်တယ်ခင်ဗျာ။ဒီလိုမှုအခြေအနေကတော့ကျွန်တော်လည်းမသိရသေးပါဘူးခင်ဗျာ
။ကြောက်တော်မြို့နယ်ရန်ချောင်းဒေသတွင်နှစ်ရက်တာတိုက်ပွဲဖြစ်ပွားခဲ့ရမှာနှစ်ဖက်ထိခိုက်မှုအခြေအနေတွေကိုတော့အတိမပြုတ်နိုင်သေးဘူးလို့လည်းသူကဆိုပါတယ်။ပြီးခဲ့တဲ့ဒီဇင်ဘာလ28ရက်နေ့နဲ့29ရက်နေ့တုန်းကလည်းရခိုင်တပ်မတော် AA နဲ့မြန်မာတပ်မတော်တို့တိုက်ပွဲပြင်းထန်စွာဖြစ်ပွားခဲ့တယ်လို့ထိခိုက်ကြဆုံးမှုတွေများပြားနေခဲ့ပါတယ်။2015ခုနှစ်မတ်လနဲ့ဧပြီလမှာရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးရှစ်လတာတိုက်ပွဲရပ်တန့်နေရာကနေအခုနှစ်ဆန်းပိုင်းလောက်မှာတိုက်ပွဲဖြစ်ပွားခဲ့တာဖြစ်ပါတယ်။အလားတူရှမ်းပြည်နယ်မူဆယ်မြို့နယ်နဲ့နန်းခမ်းမြို့နယ်ဘက်မှာလည်းမြန်မာတပ်မတော်နဲ့ TNL ခေါ်တောင်းပလောင်တပ်ဖွဲ့တို့နဲ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်။မနေ့ကဖြစ်ပွားခဲ့တဲ့တိုက်ပွဲတွေမှာမြန်မာတပ်မတော်ဘက်ကလေကြောင်းကူနဲ့ပစ်ခတ်တိုက်ခိုက်ခဲ့တယ်လို့ပလောင်တပ်ဖွဲ့ရဲ့ပြန်ကြားရေးအရာရှိဗိုလ်ကြီးတာအိုက်ကျော်ကအခုလိုပြောပါတယ်။
မနေ့ကတော့မပွဲဖြစ်တယ်မနေ့ကကျွန်တော်မူဆယ်မြို့နယ်နမ်လိန်လန်ကြီးရနေမှာတပွဲဖြစ်တယ်နမ်ခါမြို့နယ်မောင်ဝင်းရနေမှာတပွဲဖြစ်တယ်မူဆယ်မြို့နယ်မှာဖြစ်တဲ့ပွဲကအစိုးရကဒီရဟယင်းကြီးကိုနော်ဒီကျင်းပွဲကိုအင်္ဂလိပ်နိုင်ငံကျော်လာတယ်လာချက်ခါတော့ဒီနေ့ရတဲ့ဒီနေ့ရတဲ့ရာရာနေရတဲ့လူတွေရှိတယ်အစိုးရကတော့ကျန်တဲ့အလုံးလေးနဲ့အမျိုးဝမ်းမျိုးစားတလတ်တုံးတဲ့တင်စီရနေ
ဒီတိုက်ပွဲမှာမြန်မာတပ်မတော်ဘက်ကထိခိုက်ကြဆုံးမှုတွေများပြားနေတယ်လို့တောင်းပလောင်တပ်ဖွဲ့ဘက်ကပြောဆိုနေပေမဲ့တိကျအတည်ပြုချက်တော့မရရှိခဲ့ပါဘူး။ DNL ခေါ်တောင်းပလောင်တပ်ဖွဲ့နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့ဟာမြန်မာစိုးရကိုယ်စားလှယ်ဖွဲ့ကနေ NCA အပြည့်ရစာချုပ်လက်မှတ်ရေးသူဖို့လက်မခံသေးတဲ့လက်နက်ကင်ဖွဲ့တွေဖြစ်ကြပါတယ်။လာမယ့်ဇန်နဝါရီလ12ရက်နေ့မှာ NCA သဘောတူစာချုပ်လက်မှတ်ရေးသူခဲ့တဲ့လက်နက်ကင်၈ဖွဲ့အပါအဝင်တပ်မတော်ကိုယ်စားလှယ်တွေအစိုးရနဲ့လှုပ်တော်ကိုယ်စားလှယ်တွေနိုင်ငံရေးပါတီကုစားပြုကိုယ်စားလှယ်တွေနဲ့စုဖွဲ့ထားတဲ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC တို့ကနေပြည်ထောင်စုငြိမ်းချမ်းရေးညီလာခံတရက်ကိုကျင်းပသွားမှာဖြစ်ပါတယ်။ပြည်ထောင်စုငြိမ်းချမ်းရေးညီလာခံကိုတိုင်းဒေသလက်နက်ကိုင်အဖွဲ့အလုံးစုံမပါဝင်ပဲအပြည့်ရ NCA လက်မှတ်ရေးသူသားတဲ့အဖွဲ့၈ဖွဲ့နဲ့ပဲလှုပ်ဆောင်သွားမယ်ပေါ့ပြည်ထောင်စုငြိမ်းချမ်းရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC ဒုတိယဥက္ကဋ္ဌတူဖြစ်သူဦးတူဝေကအခုလိုပြောပါတယ
်ငြိမ်းချမ်းရေးဆွေးနွေးပွဲလုပ်မယ်ဆိုရင်လည်းဒါ၈ဖွဲ့နဲ့လှုပ်တာလည်းပဲဒါလှုပ်တင်တာပေါ့ဗျာကျွန်တော်တို့အမြင်ကတော့ဒါပြလို့လဲဆိုချက်ချင်းအကုန်လုံးကမရနိုင်တဲ့ဟုတ်ဒီလိုလှုပ်ရင်းနဲ့ကျိုးရှိတယ်လို့ဂျန်တဲ့အဖွဲ့တွေကမြင်သွားရင်လည်းဒါဟာပါဝင်ပူးပေါင်းပြီးတော့ဒီငြိမ်းချမ်းရေးကိုလှုပ်လိုက်နိုင်ပါပေါ့အဲ့ဒါလိုပဲဖြစ်နိုင်တယ်လို့ကျွန်တော်တို့ကတော့ယူဆတာပဲ
ညီလာခံတက်ရောက်ဖို့အတွက်ရခိုင်တပ်မတော်နဲ့ကိုကန်တပ်ဖွဲ့တို့ကလွှဲရင်ဂျန်တဲ့အဖွဲ့အလုံးကိုဖိတ်ကြားခဲ့တယ်လို့လဲပူးတွဲကော်မတီ UPDJC အဖွဲ့တာဝန်ရှိသူတွေကပြောပါတယ်ဒါပေမဲ့ဒီကနေ့အထိတော့ UNSC ခေါ်ညီညွတ်တော်တိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့တွေကိုဖိတ်ကြားတာမျိုးမရှိသေးသလို UNSC အဖွဲ့တွေအနေနဲ့လည်းအလုံးစုံပါဝင်မှုမရှိတဲ့တည်ညီလာခံကိုတက်ရောက်ဖို့အစီအစဉ်မရှိဘူးလို့ UNSC ရဲ့သွေးရင်မှုတဲ့ဦးထွန်းစော်ကပြောပါတယ်
ဒီလိုတရားဝင်ပြောဆိုချက်ကိုကျွန်တော်ကြည့်အောင်ပါပေါ့နော်။မိလာသူတို့အထူးဖိတ်ကြလို့ဆိုရင်တော့ကျွန်တော်တို့ကတော့အဲဒီတဖွဲ့ချင်းစီနေနဲ့တော့အနားမရှိဘူးပေါ့ဗျာ။ကျွန်တော်တို့က NCA ကိုအခြေခံပြီးတော့မှလုပ်ခဲ့ကြတဲ့တိုင်းဒေသနဲ့ကတော့နိုင်ငံဖွဲ့စည်းပေါင်းတဲ့တဖွဲ့ရှိတယ်ပေါ့ဗျာ။ဒီဖက်တဖွဲ့ကလုံးကသူကလက်ခံပြီးတူချင်းမရှိဘူးပေါ့
။မြန်မာနိုင်ငံမှာသမရဦးသိန်းစေဦးဆောင်တဲ့အစိုးရတက်လာပြီးနောက်ပိုင်းပြည်ထောင်စုငြိမ်းချမ်းရေးဖော်ဆောင်ရေးလုပ်ငန်းကော်မတီကိုဖွဲ့စည်းပြီးတော့တိုင်းဒေသနဲ့ကိုင်ဖွဲ့တွေနဲ့အပြည့်ခန့်ရက်စဲနိုင်ရေးအတွက်တွေ့ဆုံဆွေးနွေးမှုတွေလှုပ်ဆောင်နေခဲ့တယ်လို့ KNU ခေါ် KNU ရာစီယုံ၊ကရင်ငြိမ်းချမ်းရေးကောင်စီ DKPA Changna Tamaro, ABSDF, Tambai Shami Tamaro, Azi, SSSE, Chimurata UCMF, Po Mura Lumia Yepocho, Sashi, the Poche Pone, Natasangakune, Autuba Lama, Azi, Pia, the Bodu Sacho, Lama Yitun and Kebare, Tabame, the Chachan, she needed, Lenaka and Poetune, Lama Yitun and Jimashi Dida Jow, Kachimbine, Shami Nebama, Kayu Kachinula Yepue, Kukan Tapue, Tamarong Tapune, Yakambi Nebama, Yakan Tamaro Tapuene, Yamatamro Jama, Taipue, Pip One is Chinima, Shini Bare, Kamia.
ထနေငန်ကနေနိုင်ကွင်အင်ဒရင်ပြပူခဲ့တာပါအိန္ဒိယမြန်မာနယ်စပ်အနီးငလင်းလှုပ်ခဲ့တဲ့အကြောင်းကိုမပြင်းပြခင်မှာတော့ဒီမနေ့ပြန်အင်္ဂါနေ့ညတရက်လီလိုက်စစ်စစ်မှာဆွေးနွေးမဲ့အကြောင်းအရာကိုကြိုတင်သိပေးပါစီရှင်ဒီကနေ့ရုပ်ောက်ပွဲမှာရင်းနေခဲ့တဲ့လက်ရှိအာဏာရပြည်ခိုင်ပြူပါတီအနေနဲ့မကြခင်မှာအစိုးရနဲ့လွှတ်တော်နေရာများစုကိုလက်လွတ်ရတာမှာဖြစ်ပါတယ်ပါတီဝင် တန်းနဲ့ချီပီရှိတယ်လို့ဆိုတော့ပါတီကြီးတစ်ခုအနေနဲ့ဒီခိုင်ပြူပါတီဟာမြန်မာနိုင်ငံကြီးမှာအခိုင်အမာဆက်ပြီးရည်တည်နိုင်အောင်မယ်လို့ကျွန်တော်တို့သောတာရှင်တွေယူဆကြပါသလားအရင်ကမြန်မာဆိုရှယ်လစ်လမ်းစဉ်ပါတီလို့တဖြည်းဖြည်းမိမ့်မိန်သွားတော့မှလားဆိုတာအခုလာမယ့်အင်္ဂါနေ့ညတရက်လီလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ ါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးဖိတ်ခေါ်ပါတယ
်သောတာရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်ပါဝင်ဆွေးနွေးကြဖို့ကိုလည်းထပ်ပြီးတော့ဖိတ်ခေါ်ပါတယ်ရှင်အခုဆက်ပြီးတော့အိန္ဒိယမြန်မာနယ်စပ်အနီးလှုပ်ခဲတဲ့ငလျင်အကြောင်းကိုပြောချင်ပါတယ်မြန်မာနိုင်ငံအနီးအိန္ဒိယနိုင်ငံအတွင်းကိုဗဟိုပြုပြီးတော့အင်းအားပြင်းငလျင်တစ်ခုလှုပ်ခဲ့တဲ့အတွက်အိန္ဒိယနိုင်ငံမှာအနည်းဆုံး6ယောက်ထက်မနည်းသေဆုံးခဲ့တယ်လို့မြန်မာနိုင်ငံအတွင်းကမြို့ကြီးတွေအထိရိုက်ခတ်မှုတွေလည်းရှိခဲ့ပါတယ်။ရန်ကုန်မြို့ရဲ့တောင်ဘက် 1,195 ကီလိုမီတာအကွာမှာဗဟိုပြုလှုပ်ခဲ့တဲ့ငလျင်ဟာပြင်းအား register scale 6.8 အထိရှိခဲ့တဲ့အကြောင်းလဲအမေရိကန်ဘူမိဗေဒတိုင်းဂါရေးစခန်းကပြောပါတယ်။မြန်မာနိုင်ငံအတွင်းကငလျင်ရိုက်ခတ်မှုအခြေအနေတွေနဲ့အကြောင်းဆုံးကိုတော့ VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါရရှင်
။အိန္ဒိယမြန်မာနယ်စပ်မှာအင်အားပြင်းငလျင်လှုပ်သွားတဲ့အတွက်အိန္ဒိယနိုင်ငံဘက်ကအသေးအပြောက်တင်တဲ့အပြည့်အစည်းတွေရှိခဲ့တယ်လို့မြန်မာနိုင်ငံဘက်ကမြို့အတော်များများမှလည်းတနင်္လာနေ့မနေ့ပိုင်းမှာငလျင်လှုပ်တာကိုသိရှိလိုက်ရတယ်ဆိုပြီးမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဦးစီးအရာရှိဒေါ်ပပထွန်းကအခုလိုပြောပါတယ
်ကျမတို့သတင်းရထားတာပေါ့နော်ဟိုတမူကတာမော်လိုက်ဟာခါကလေးတပိတ်ချင်းဟင်းတဒရန်ကုန်အဲ့ဒီမျိုးတွေကတော့တတိပြုမိတယ်လို့သိရပါတယ်ရှင်
အိန္ဒိယနိုင်ငံနဲ့အနီးဆုံးတမူးမြို့မှာတော့တခြားဒေသတွေထက်ငလျင်လှုပ်မှုပြင်းအားပိုများတယ်လို့ဆိုပါရယ်
။ဟိုတမူးဘက်ကတော့ဆိုရင်ဘယ်လိုပုံလဲ။ငင်းငလျင်အပီဆန္ဒနဲ့တိတ်မကွာတယောက်ခံစားမှုကတော့ရှိပါတယ်ရှင်ဟော။ဟိုခံစားမှုအနေနဲ့ကတော့ဥပမာဆိုလို့ရှိရင်တမူးနဲ့မှဟိုရင်တတိကျင်းလိုမျိုးဆိုလို့ရှိရင်တော့တမူးကပို့ပြီးခံစားရတာပေါ့။ဘာဖြစ်လို့လဲဆိုတမူးကငင်းငလျင်အပီဆန္ဒနဲ့နေတဲ့ခါကြတော့လေ။ဆိုတော့ပို့ပြီးတော့ခံစားရတယ်ရှင်ဟော။
အပြည့်အစည်းအထိကိုက်တွေရှိမရှိမေးတဲ့အခါမှာလည်းအခုလိုပြောပြပါဗျ။
အခုဒီတော့ညီမတို့သတင်းမရရှိသေးပါဘူးရှင်။အပြည့်အစည်းမွားတော့လေ
။တနင်္လာနေ့ကလှုပ်ခဲ့တဲ့ငလျင်တန်းကြောင့်အိန္ဒိယနိုင်ငံအင်ဖာမြို့မှာလူသေဆုံးမှုတွေဖြစ်ပေါ်ခဲ့ပြီးအဆောက်အဦတွေပျို့ကျပျက်စီးမှုတွေလည်းဖြစ်ပေါ်ခဲ့ပါဗျ။နေဆက်တွေမှာတော့ငလျင်အန္တရာယ်သတိရှိတဲ့လေဆိုပြီးဘူမိဗေဒပညာရှင်တွေကသတိပေးထားပါဗျ။မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကတော့ငလျင်ဆိုတာဟာကြိုတင်ခန့်မှန်းလို့မရတဲ့အတွက်သတိပေးချက်တွေထုတ်ပြန်တာတွေတော့မရှိဘူးလို့ဆိုပါရယ်။အိန္ဒိယမြန်မာနယ်စပ်မှာငလျင်လှုပ်ခတ်မှုတွေကြောင့်နယ်စပ်မြို့တွေကတော့စိုးရိမ်မှုတွေရှိနေတယ်ဆိုပြီးနယ်စပ်နေပြည်သူတွေကဆိုပါရယ်။ပြီးခဲ့တဲ့နှစ်ကတော့မြန်မာနိုင်ငံရဲ့တိုင်းနယ်ပြည်နယ်12ခုလောက်မှာရေလွှမ်းမိုးတဲ့သဘာဝဘေးဒဏ်တွေခံစားခဲ့ရပြီးချင်းပြည်နယ်မှာတော့အဆောက်အဦတွေပျို့ချမှုတွေဖြစ်ပေါ်ခဲ့တာပါ။ဒီအတွက်မြန်မာပြည်သူတွေကတော့အင်အားပြင်းငလျင်နယ်စပ်မှာလှုပ်ခတ်သွားတဲ့အပေါ်မှာသွေးစိတ်တင်နဲ့စောင့်ကြည့်နေရတယ်လို့ပြောဆိုကြပါတယ်ရှင်
။ထိုင်းနိုင်ငံကနေမဲ့အေးမှသတင်းပေးပို့ခဲ့တာပါ။မြန်မာနိုင်ငံဆိုင်ရာသတင်းတွေခဏနာလို့နိုင်ငံတကာသတင်းတပုတ်ကိုအလှည့်ပေးချင်ပါတယ်ရှင်။ American Republican သမ္မတလောက်ရွေးခန့်တွေထဲမှာရှေ့ဆုံးကပြေးနေပြီးမွတ်စလင်တွေကိုပြည်ဝင်ခွင့်ဗီဇာပိတ်ပင်မှုတောင်းဆိုနေတဲ့ Donald Trump ကိုနောက်ရွေးကောက်ပွဲကြရင်သူတို့လည်းမဲပေးမှာဖြစ်တယ်လို့ American Muslim တွေကသတိပေးလိုက်ကြပါတယ်။အစံဖတ်မှုတွေဖြစ်တိုင်းအမေရိကန်မွတ်စလင်တွေဘာကြောင့်မရှုံချဘဲညီနေကြသလဲလို့အမေရိကန်အများပြားကမေးတတ်ကြပေမဲ့ဝါရှင်တန်မြို့တော်အနီးပလီတစ်ခုကသတင်းပို့တဲ့ Anush Avadisan ကတော့တဟာတကယ်တမ်းမမှန်ဘူးလို့ဆိုပါတယ်။ဦးကျော်စန္ဒကအပြည့်စုံတင်ပြပါမယ်ရှင်
။အမေရိကန်ပြည်ထောင်စုမှာမွတ်စလင်9000လောက်ရှိပါတယ်။ ဝါရှင်တန်မြို့တော်အနားဗာဂျီးနီးယားကဘလီတစ်ခုမှနေတိုင်းလူတို့ယာနဲ့ချီပြီးလာရဝတ်ပြုကြပါတယ်တောက်တန်နေတွေမှာတော့စူပေါင်းဝတ်ပြုသူပေါင်း 2,000 လောက်ရှိပါတယ်မကြာသေးခင်ကပြောင်းရွှေ့လာသူတွေမျိုးဆက်နဲ့ချီနေထိုင်လာခဲ့တဲ့အမေရိကန်တွေပါဝင်ပါတယ်မကြာခင်က ISA လို့ဆောင်တဲ့အကြမ်းဖက်တိုက်ခိုက်မှုတွေတစ်ခုစီဖြစ်လိုက်တိုင်း 2001 September 17တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးနောက်အမေရိကန်လူမှုအသိုင်းအဝိုင်းတွေကိုသူတို့ပြန်လဲဝန်ဆနိုင်ဖို့ကြိုးပမ်းမှုတွေစင်ခေါ်နေရာရောက်တယ်လို့သူတို့အများအပြားကယူဆကြပါတယ်အမေရိကန်မှာမွေးဖွားကြီးပြင်းပညာတက်မြောက်လာတဲ့မွတ်စလင်များစုတို့ကအစ္စလာမ်ဆိုတဲ့နာမည်ကိုသုံးပြီးအစွမ်းရောက်ယူဆတွေကိုဟန့်တားဖို့တာဝန်ရှိတယ်လို့ခံယူရပါတယ်တယောက်တည်းအထူးကြံဖြစ်နေသူတွေဟာအစွမ်းရောက်ဝါဒီပြည်တွင်းဖြစ်အကြမ်းသမားတွေဖြစ်လာနိုင်တဲ့အတွက်သူတို့ကိုချဉ်းကပ်ဖို့လိုအပ်ပါတယ်
being inclusive having inclusive communities that bring the youth in
သူတို့အကြကြီးအထူးကြံပြစ်မှားပဲအပြုသဘောနဲ့လူအတိုင်းဝိုင်းနဲ့ခေါ်သွင်းပြီးအလုပ်ကင်ပေးတာမျိုးလိုအပ်ပါတယ
် I do believe we need more voices from the Muslim community
မာယွန်းနဲ့လူတစုကပြန်မေးဆွဲထားတဲ့ကျွန်တော်တို့ဘာသာတရားအတွက်မွတ်စလင်အတိုင်းဝိုင်းတွေပိုအားဆိုင်လှုပ်ဆောင်ရပါလိမ့်မယ်ပြန်မေးသမားတွေဟာအစ္စလာမ်နဲ့ဘာမှမဆိုင်ပါဘူ
း There are certain group of people who are trying to hijack
ကျွန်တော်တို့ဘာသာတရားကိုသူတို့လှုပ်ချင်တာလုပ်နေအောင်ပြန်ပြီးဆွဲဖို့ကြိုးပမ်းနေသူတွေရှိပါတယ်။ဒါကိုမွတ်စလင်အတိုင်းအဝိုင်းတွေကအမေရိကန်တွေသိအောင်ကျွန်တော်တို့လုပ်ရပါလိမ့်မယ်
။ပြီးခဲ့တဲ့နှစ်အနည်းငယ်ကသုရေသနစစ်တမ်းတွေအရအမေရိကန်ပြည်ထောင်စုမှာတန်တရားစီရဲအကြမ်းဖက်သမားတွေကိုဖော်ထုတ်တဲ့အခါမွတ်စလင်တွေကပဲအဓိကပါဝင်ကူညီခဲ့တယ်လို့သိရပါတယ်။ပြည်သူသုရေသနစစ်တမ်းတစ်ခုအရတော့အမေရိကန်မွတ်စလင်တစ်ဝက်လောက်ကသူတို့ဘာသာရေးခေါင်းဆောင်တစ်ဝက်လောက်ဟာအစ္စလာမ်အစွန်းရောက်ဝါဒကိုထိတိယောက်ယောက်ဆုတ်ချပြောဆိုခြင်းမရှိဘူးလို့ဆိုရပါတယ်။
The Muslim leaders have been quiet for a long time and we feel that this is the
Muslim ခေါင်းဆောင်တွေဟာဘာမှမပြောဘဲကြားယူနေခဲ့ကြပါလေအခုချိန်ဟာကျွန်တော်တို့ဘာသာတရားကိုပြန်ပြီးဆွဲထားသူတွေစီကကျွန်တော်တို့ပြန်လဲယူရမယ့်အချိန်ဖြစ်ပါလေကျွန်တော်တို့တာဝန်မကျေဘူးဆိုတာပူပေါ်လွင်လာနေပါလေ
Islam ဗိမာန်ခေါင်းဆောင်ကတော့ဘလီအလုံးမှာဝတ်ပြုကြတဲ့ဆူတောင်းကြတဲ့ဟာတွေကိုသူတို့ website မှာတင်ပြထားမယ်လို့ဆိုပါတယ်ဒါဟာ Islam ဘာသာအကြောင်းပညာပေးဖို့အထူးမှုတစ်ရပ်ဖြစ်ပါတယ်ခင်ဗျာ
ဥကြဆန္ဒဆူဆီတင်ပြခဲ့တာပါရှင် VOA American တန်ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လည်ပေးနေတာပါရှင်အခုကတော့ချန်နေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုအောင်ကတလက်တင်ပြပေးပါအောင်မယ်ရှင
်စီးရီးယားနိုင်ငံတွင် Britain အတွက်သူလျော်လုပ်ပေးနေတယ်လို့ဆွဆွဲခံရပြီးဒီလူ၅ဦးကို IS သွေးကြွတွေကတက်ဖြတ်လိုက်တဲ့ဗီဒီယိုနဲ့ပတ်သက်ပြီးတော့စုံစမ်းစစ်ဆေးနေတယ်လို့ Britain နိုင်ငံသားရေးယုံကပြောဆိုပါရခင်ဗျာနိုင်ငံသားတန်တမာဆက်ဆိုင်ရင်းကို sorry အာရေဗျာနိုင်ငံဘက်ကဖျက်တောက်လိုက်တာကြောင့်ဒီလုပ်ရဲ့အပေါ်ဝေဖန်လိုက်တယ်လို့ဒေတာရင်းတင်းမာမှုတွေတိုးလာစေတယ်ဆိုပြီးတော့အီရန်ကဒီကနေ့မှပြောပါတယ် sorry နိုင်ငံတွင်းမှာရှိနေကြတဲ့အီရန်တန်တမာနေပြန်လာနိုင်ရေးအတွက်စီစဉ်ဆောင်ရွက်နေတယ်လို့နိုင်ငံသားရေးဌာနပြောခွင့်ရသူကလည်းဒီမနေ့ပိုင်းမှာပြောဆိုသွားပါတယ်ခင်ဗျာအာဖဂန်နစ္စတန်နိုင်ငံမြောက်ပိုင်းမာဇိုက်အီရှရစ်မျိုးကအိန္ဒိယကောင်စစ်ဝင်ယုံနာကအစာအုပ်မှာစခန်းချနေတဲ့တနတ်သမားတွေနဲ့အာဖဂန်လုံခြုံရေးတပ်ဖွဲ့တွေကြားဒီကနေ့လဲဆက်ပြီးတော့တိုက်ပွဲဖြစ်နေသေးပဲလို့တာဝန်ရှိသူတွေကပြောပါရယ်ဒိမန်နိုင်ငံတွေကနေဆွီဒင်နိုင်ငံဘက်ကိုဝင်ရောက်တဲ့သူတွေအနေနဲ့ဒီကနေ့ကစတင်ပြီးတော့ဒီကိုယ့်ရဲ့ဓာတ်ပုံအထောက်အထားဒါမှမဟုတ်နိုင်ငံကူးလက်မှတ်ပါရမဝင်ရောက်နိုင်မှာဖြစ်ပါရယ်လူမှုဖူလုံရေးစနစ်ကောင်းမွန်တဲ့ဆွီဒင်နိုင်ငံတွေကိုတရားမဝင်နိုင်ငံရွှေ့ပြောင်းလာသူတွေအလုံးအင်းနဲ့ဝင်ရောက်နေတာကိုတားဆီးနိုင်ဖို့အခုလိုစူးစမ်းတာဖြစ်ပါတယ်။အိန္ဒိယဒိမတ်နိုင်ငံကရွှေ့ပြောင်းဝင်ရောက်သူ 18,000 လောက်ကိုခေါ်လွန်ခဲ့ပြီးခဲ့ပြီးတဲ့နောက်လွန်ခဲ့တဲ့နှစ်အတွင်းတရားမဝင်ဝင်ရောက်လာတဲ့ရွှေ့ပြောင်းလာသူ 36,000 ကိုဆွီဒင်နိုင်ငံကလက်ခံခဲ့ပါတယ်။68ချိန်မြောက်လွတ်လပ်ရေးနေ့အထိမ်းအမှတ်ခန်းနာတွေကိုမြန်မာနိုင်ငံတော်မှာဒီကနေ့ကျင်းပနေကြပါတယ်။မြန်မာနိုင်ငံမှာစစ်မှန်တဲ့ဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုကိုအမြန်ဆုံးတည်ဆောက်နိုင်ဖို့စူးစမ်းရမယ်လို့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်က NLD ပါတီဌာနချုပ်မှာကျင်းပတဲ့လွတ်လပ်ရေးအခမ်းအနားမှာအဲ့ဒီလိုပြောကြားသွားခဲ့တာဖြစ်ပါတယ်ခင်ဗျာ
။သတင်းချုပ်ကိုကိုအောင်ကကျင်းပပေးခဲ့တာပါ။ဒီနေ့နေ့စစ်စင်ထုတ်လို့ရမှုကမဆုမှုဖြစ်ပြီးအင်ဂျင်နီယာကတော့ Peter Hanley ဖြစ်ပါတယ်။ကျွန်မခင်ဗျာထွေပါရှင်။ View American တန်ရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိ line to meter 16 19နဲ့ 25 တို့ကနေတိုက်ရိုက်အသံလွှင့်ခဲ့တာပါ။သောရရှင်တွေအားလုံးရှင်လန်းချမ်းမြေကြပါစေရှင်။ကျမတို့ view ကိုနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။နောက်ထပ်2နာရီကြာမှကျမတို့ပြန်ပြီးတော့ဆုံတွေ့ကြရအောင်ပါရှင်။
This program has come to you from the Voice of America, Washington.